ကျွန်တော်တို့ရဲ့ထောင်ဒဏ်ကြထင်ရှားတဲ့မြန်မာဒေါ်လာရေးကောင်းဆောင်တဟုဟာအစိုးရကအမြင့်မဲစင်းကနေဖယ်ရှားပေးပြီးတဲ့နောက်မှာမြန်မာနိုင်ငံကိုပြန်ပြီးတော့ရောက်ရှိသွားခဲ့ပါတယ်။ကျောင်းသားကောင်းဆောင်မိုးတီဆောင်စနေနေ့မှာရန်ကုန်၄ဆိပ်ကိုဆက်ရောက်လာတော့သူတို့ကိုထောက်ခံသူတွေဝိုင်းဝန်းပြီးတော့ကြိုးကြဲကြတာပါ။သူဟာအမေရိကန်ပြည်အောင်စုမှာအခြေချနေထိုင်ခဲ့သူဖြစ်ပါတယ်။ န်ဖြစ်ပါတယ်မြန်မာအစိုးရကအရင်စစ်အစိုးရကိုဆန့်ကျင်တဲ့ပြည်ပအခြေဆိုင်အတိုက်ခံတွေနဲ့အစိုးရနဲ့သဘောထားကွဲလွဲသူတွေကိုမြန်မာနိုင်ငံကိုပြန်လာခွင့်မပေးဘဲနဲ့တားဆီးထားတဲ့အစင်းကနေအယောက်2000ကျော်ကိုဖယ်ရှားပေးလိုက်ပြီးတဲ့နောက်မှာမိုးသီးဇွန်လိုပဲတခြားထင်ရှားတဲ့အတိုက်ခံတွေမြန်မာနိုင်ငံကိုပြန်သွားခဲ့ကြပါတယ်။အမည်မဲဆင်းကဖယ်ရှားပေးသူတွေထဲမှာတော့နိုင်ငံသားတော်တော်များများလည်းပါဝင်ပါတယ်။အဲ့ဒီနိုင်ငံသားအယောက်1000ကျော်ထဲမှာသတင်းတောက်နဲ့လူခွင့်ရေလှုပ်ရှားသူအများစုဖြစ်တဲ့ထိုင်းနိုင်ငံသား64ယောက်လည်းပါဝင်ပြီးတော့ရှစ်လေးလုံးအရေးတော်ပုံသတင်းတွေအစီရင်ခံမှုနဲ့ပတ်သက်ပြီးတော့နာမည်ကြီးတဲ့ထိုင်းအမျိုးသမီးသတင်းတောက်ယင်ဒီလက်ချရွန်ချော့ခ်လည်းဒီအမည်မဲဆင်းကနေပယ်ဖျက်တဲ့ထဲမှာပါဝင်ပါတယ်မြန်မာသမ္မတဦးသိန်းစိန်ဟာ2012ခုနှစ်မှာသမ္မတရာထူးယူလိုက်ကတည်းကနိုင်ငံရေးအကျဉ်းသားရာချီကိုပြန်လွှတ်ပေးတာအပါအဝင်နိုင်ငံပြုပြင်ပြောင်းလဲရေးတွေကိုဇက်တိုက်လှုပ်ဆောင်နေခဲ့တာပါသူဟာသတင်းမီဒီယာတင်းကြပ်မှုတွေကိုရှော့ပေါ်ပေးခဲ့တဲ့အပြင်သူနဲ့မဟာမိတ်တွေကိုလည်းဝန်ကြီးအဖွဲ့တွေကိုခေါ်ဆောင်နေပါတယ်ရှင်